မနာဖြစ်ရွေးကောက်တင်မြောက်ခံထားရတဲ့ဒေါ်နယ်ထရမ့်ဟာမက်ဆွေစည်းရုံးတဲ့ကာလတွေအတွင်းအလုတ်ကိုင်းနေအမေရိကန်နိုင်ငံနဲ့ပြန်ရောက်လာအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့တာပါဒီနေရာမှာသူ့အတွက်တပန်းတာစီတဲ့အချက်ကတော့သမ္မတဥပမာ2008ခုနှစ်မှာစတင်တာဝန်ယူမဲ့အခြေအနေနဲ့တိုင်းပြည်စီးပွားရေးဟာတိတိတသာအဆင်ပြေကောင်းမွန်နေတာပဲဖြစ်ပါတယ်မတ်ခမ်ရစ်ဟာဘန်ဒန်ဝေကျေးဆိုင်ရန်သူ့တွေသနအဖွဲ့ဖြစ်တဲ့ Bankrate.com ကတာဝန်ရှိသူတူဖြစ်ပါတယ
် Donald Trump can be let's say confident that he is being given an opportunity to do relatively well here
ဒီဝေကျေးချီတူတက်ကောင်းမွန်လာအောင်လုပ်ပေးနိုင်တဲ့အခြေခံအကြောင်းချက်တွေရှိနေတယ်ဆိုတော့ Donald Trump အနေနဲ့ယုံကြည်မှုအပြည့်နဲ့အလုပ်လုပ်နိုင်မှာပါပြီးတော့သမ္မတဥပမာနဲ့သူ့အစိုးရအဖွဲ့အနေနဲ့တိုင်းပြည်ရဲ့အလုပ်ကံအခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ဒီအပေါ်မှာလည်းအားရကျေနပ်မိမှာအမှန်ပါပဲ
2009ခုနှစ်မှာကုမ္ပဏီတွေကအလုပ်သမားထောင်တောင်းချီပြီးလှစဉ်အလုပ်တွေဖြုတ်ပစ်နေကြတာကြောင့်တိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာဆရာခိုင်နှုန်းအထိရှိနေခဲ့ရကနေသမ္မတဥပမာတက်လာပြီးတဲ့နောက်ပိုင်း85လဆက်တိုက်အခုအချိန်ထိအလုပ်ကံပေါင်း17တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်ဒီထက်မှာဆောက်လုပ်ရေးလုပ်ငန်းတွေဟာကြံစည်ပွားရေးလုပ်ငန်းတွေတည်းဆိုင်ရင်အကျိုးအမြတ်အရှိဆုံးဖြစ်ခဲ့ပါတယ်ကန်ထရက်လုပ်ငန်းရှင်များအသင်းကစည်ပွားရေးလုပ်ငန်းဆိုင်ရာအကြီးအကဲကန်ဆိုင်မန်စင်ကတော့
We're hopeful that the new administration, the new Congress will decide to really put significant more money into
ဆောက်လုပ်ရေးလုပ်ငန်းတွေအနေနဲ့အလားတူစည်ပွားရေးကောင်းတဲ့အခြေအနေမျိုးထပ်ကြုံကြရလိမ့်ဦးမယ်လို့မျှော်လင့်ထားကြကြောင်းအစိုးရအသစ်နဲ့လွတ်တော်သစ်တို့အနေနဲ့အခြေခံအဆောက်အုံလုပ်ငန်းတွေအတွက်ငွေကြေးရင်းနှီးမြှုပ်နှံမှုအများအပြားထည့်သွင်းလှုပ်ဆောင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရတယ်။တခြားအလားအလာကောင်းတဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့လောင်စာဆွမ်းအင်ကဏ္ဍဖြစ်ပါတယ်။ရေနံစေးတွေအကြီးအကျယ်ထိုးချသွားခဲ့ပြီးတဲ့နောက်အခုတဖြည်းဖြည်းပြန်တက်လာနေပါပြီ။အမေရိကန်ပြည်တော်စုကရေနံစိမ်းထုတ်လုပ်တဲ့အနေအထားအားကောင်းနေစေကာလမှာပြည်ပကိုတင်ပို့ခွင့်ပိတ်ပင်ထားတာကိုပြန်ဖွင့်ပေးလိုက်တဲ့အတွက်သူတို့အနေနဲ့အလားအလာကောင်းတယ်ဆိုပြီးဆွမ်းအင်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အလုပ်သမားတွေအတွက်အကောင်းဆုံးသတင်းကတော့လောကလာစာတွေတိုးလာနိုင်ခြေရှိနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်2009ခုနှစ်နောက်ပိုင်းလောကလာစာတွေဟာအချိန်နဲ့တိုးလာနေတာဖြစ်ပါတယ်အနာဂတ်မှာလာစာတွေတိုးလာဖို့ရှိတယ်လို့ Bankrate.com ကမတ်ဟမ်ရစ်ကလည်းမျှော်လင့်ထားပါတယ်
It is particularly heartening to see improvement in wages and that leads to the hope that we'll see more
လာစာတွေတိုးလာတာကိုမြင်ရတာအင်မတန်အားရစရာကောင်းပါတယ်ဒါကဘာလို့ပြနေတယ်လဲဆိုတော့အနာဂတ်မှာဒီလိုလစာတူးတဲ့အခြေအနေထပ်ပြီးတော့တွေးရအောင်မယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်
။ရွေးကောက်ပွဲကာလတွေအတွင်း Republican သမ္မတလောင်း Donald Trump ကိုမဲပေးခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကမြန်မာမိသားစုစီးပွားရေးလုပ်ငန်းရှင်ဦးစန်းထွန်းနီကတော့အသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်အလားအလာကောင်းမယ်လို့မျှော်လင့်တဲ့အတွက်သူ့အနေနဲ့မဲပေးခဲ့တာလို့အခုလိုရှင်းပြပါတယ်
။ Donald Trump ကိုကျွန်တော်တို့မဲပေးခဲ့ကြပါတယ်။ Donald Trump မှာကျွန်တော်အမြင်ကတော့ကျွန်တော်တို့လူစီးပွားရေးအသေးစားတွေပေါ့လေအဲ့ small business တွေအတွက်တော်တော်လေးကောင်းမယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်သူ့ရဲ့ policy ကိုကသူကအဲ့လိုစီးပွားရေးကိုသူကအဓိကဦးစားပေးတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မို့လို့ပါ။နောက်ပြီးတော့ကိုသူ့ရဲ့ခြေအလားလာအနေနဲ့ကလည်းဘာဖြစ်ဖြစ်ပြောသူကကျွန်တော်တို့ကို party ကြီးတစ်ခုလုံးအပြောင်းလဲဖြစ်တာတစ်ချက်နောက်တစ်ခုကသူ့ရဲ့ policy တွေဘာတွေကသူကဟိုနည်းနည်းတော့အမေရိကန်တစ်ခုရဲ့အနေနဲ့တော့ selfish တော့နည်းနည်းဖြစ်တာပေါ့လေ။ဒါပေမဲ့အဲ့လို selfish ဖြစ်တဲ့ဟာလည်းဟိုအမေရိကန်နေတွေကတော့တအားကောင်းမယ်လို့ယူဆပါတယ်အဲဒါကြောင့်မို့လို့ဟိုထွက်လာမဲ့ရလက်ကအမေရိကန်နေနဲ့တော်တော်လေးကောင်းမယ်နောက်တစ်ခုကကျွန်တော်တို့လို့ small business နေနဲ့နည်းနည်းတော်တော်လေးကောင်းမယ်လို့ကျွန်တော်ယုံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟို business အကြီးကြီးတွေရော business အသေးလေးတွေရောအတွက်ကိုသူကတော်တော်လေးအားလုံးခွန်ဆိုင်လုပ်မယ်လို့မြင်ပါတယ်ဟို social security ဟိုစားနေရတဲ့တကယ့်လူတွေအနေနဲ့တော့တင်တင်ကောင်းပါလေဒါပေမဲ့ဟိုတခြားဟိုပြင်းတဲ့လူတွေပါတယ်တော့နည်းနည်းရော့သွားမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့တိုင်းပြည်အနေနဲ့အလားအလာကောင်းမယ်လို့ယူဆပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ဆိုင်ရင်ဒေါ်နယ်ထရမ့်ဟာမြန်မာပြည်အတွက်အလားအလာမကောင်းဘူးဆိုတဲ့အယူအဆအမြင်တွေမြန်မာတွေအကြမ်းမှရှိနေကြပေမဲ့လည်းအခြေအနေတွေဟာထင်ထားသလောက်မစိုးနိုင်ပါဘူးလို့ဦးစန်းထွန်းနီကသုံးသပ်ပါတယ
်မြန်မာပြည်အနေနဲ့တိုင်းတာကြည့်ရင်တော့မြန်မာပြည်ကတော့သူတော်တော်ဆက်သိပြီးတော့ထင်ဝင်စားတဲ့ပုံစံပေါ့လေကြည့်ရအောင်ကြည့်တော့မရှိသေးဘူးပေါ့ကျွန်တော်မြင်ရတာဒါပေမဲ့သူ့ရဲ့ policy ရပါညာတော့ဒါတွေကတော့သူတို့ကဒီလိုပဲဘယ်လိုပြောသူတို့နိုင်ငံရေးပြည်ရဲ့ချိုးရတဲ့လူတွေအနေနဲ့ဒါဗမာပြည်ကတော့အချက်ချာကျတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ကစဉ်းစားထားပြီးဖြစ်တဲ့အတွက်သူအင်မတန်စိတ်ဝင်စားလာမှာပါစိတ်ဝင်စားပြီးတော့သူတို့အပေးယူတွေဘာတွေညာတွေနောက်ပြီးတော့ခွင့်ပေးတာတွေဘာတွေပို့ပြီးလှုပ်လာပါပါဒါကျွန်တော်မြင်တာတော့ဗမာပြည်အတွက်အလားအလာတော်တော်လေးပိုကောင်းလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
သမ္မတသစ်ဒေါ်နယ်ထရမ့်အနေနဲ့တိုင်းပြည်စီးပွားရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးမယ့်အစီအစဉ်တွေဘယ်လိုပဲရှိနေစေဦးတော့ သူ့အနေနဲ့အောက်ချုပ်ရေးအတွေ့အကြုံရှိတာမဲဆွယ်စည်းဝေးကာလတွေအတွင်းသူလှုပ်ဆောင်မှုအတွက်အဆိုပြုထားတဲ့အစီအစဉ်တွေကအကုန်ကျများလွန်းပါတယ်ကြောင့်လက်တွေ့မှာထင်သလောက်အောင်မြင်မှုရနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေလည်းစီးပွားရေးပညာရှင်တွေအကြရှိနေတာပါဘလို့ပဲဖြစ်ဖြစ်အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့အခြေအနေဟာသမ္မတဩဘာမားအဆိုရလက်ထက်လောက်အခြေအနေမကောင်းနိုင်ဘူးလို့စီးပွားရေးပညာရှင်တွေကတုံ့တက်ကြပါတယ်သမ္မတဩဘာမားလက်ထက်မှာအလုပ်ကိုင်တွေအများကြီးဖန်တီးပေးနိုင်ခဲ့တယ်ဆိုပေမဲ့လည်းအမေရိကန်နိုင်ငံသား9တန်းခွဲလောက်ဟာအလုပ်လက်မဲ့အဖြစ်ရှိနေကြသေးတယ်လို့အလုပ်ပြုတ်သွားကြတဲ့သူတွေကအလုပ်ပြန်မရှာသူအရေးအတွက်ဟာလဲအများဆုံးအခြေအနေမှာရှိနေတယ်လို့စီးပွားရေးပညာရှင်တွေကတုံ့တက်ပြောဆိုကြပါတယ်ခင်ဗျ